ပေါင်းဆုံးအခုဟိုမေးချင်တာပေါ့နော်ဒီနောက်ဆုံးကဒီ American ပြည်ထောင်စုမှာအခု American ကနေပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့ Mydell ဒီ company ကိုပေါ့လေသူတို့တန်ခတ်အရေးယူလိုက်တယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဘာမှမဖြေခင်ပေါ့နော်ပထမဆုံးပြောဖို့လိုအပ်တာကဒီနေ့တုံးသက်သွားတဲ့ဥစ္စာတွေအားလုံးကပေါ့နော်ပုဂ္ဂိုလ်တယောက်အနေနဲ့တုံးသက်သွားတာပါဘယ်အဖွဲ့ကမှကုစားပြီးပြီးတော့တုံးသက်သွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အဲ့ဒီတော့တော်တော်တော်မှနောက်ကျနေတယ်ပေါ့နော်ဒီ sanction ကစောစောစီးစီးတွေကလုတ်ဖို့လိုအပ်တယ်ဘာလို့ဆိုတော့သိတဲ့အချိန်မှာအဲ့ဒီဥစ္စာကစစ်တပ်ရဲ့ဗာလဲဝင်ငွေတစ်ခုနော် Mytel ကိုအသုံးချပြီးတော့လုတ်တယ်နောက်ပြီးတော့စစ်တပ်ရှိနေဒီ communication ကိုပေါ့နော်ဒီ company တွေသုံးပြီးတော့သူတို့တွေကဒီက weaponize လုပ်ထားတယ်ပြည်သူလူထုကိုဘယ်လိုဟိုဒီ Mytel ကိုအသုံးချပြီးတော့ပေါ့နော်ပြည်သူလူထုကိုဖိနှိပ်တာတွေဟိုနည်းနေလုပ်တာအဲ့ဒီဥစ္စာသုံးထားတယ်ဆိုတော့လေအဲ့ဒီဒီ sanction ဆိုတဲ့ဥစ္စာဟိုအရေးပါတယ်လို့ပြောလို့ရတာပေါ့ရ
ဒီလို American အစိုးရဘက်ကဒီမြန်မာနဲ့ပတ်သက်ပြီးတော့သူတို့ sanction တွေပိတ်ဆို့အရေးယူမှုတွေကိုပြစ်မှတ်ထားတာအထူးသဖြင့်ပြစ်မှတ်ထားပြီးတော့ဒီစစ်ကောင်စီနဲ့ဗိုလ်ချုပ်တွေနဲ့ပတ်သက်တဲ့ဒီစီးပွားရေးလုပ်ငန်းတွေဒီတခြားဟိုဝင်ငွေရတဲ့လုပ်ငန်းတွေကိုဟိုပိတ်ဆို့အရေးယူနေတဲ့ဟာတွေကဒီဘာမှအပ်ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပို့ပြီးတော့ထိရောက်လာတာလားဒီပိတ်ဆို့အရေးယူမှုပေါ်မှာဘာမှအပ်ကဘယ်လိုပတ်သက်မှုရှိမလဲရှင်
ဟုတ်ပြီ။ဟို Burma Act နဲ့ဒုစရပါလေ။ကြက်ဥနဲ့ကြက်လိုမျိုးပေါ့နော်။ကြက်မလိုမျိုး။ဘာလို့လဲဆိုတော့ဒီဒီဥစ္စာမူဝါဒတွေဖြစ်လို့လေ Burma Act ထဲမှာအဲ့ဒီမူဝါဒတွေကိုသူတို့ထည့်ထားတာ။ Burma Act ထဲမှာဒီအချက်လက်တွေထည့်လိုက်လို့အတွက်နော်ဒီဥစ္စာ proper institutionalized ဖြစ်သွားရပေါ့နော်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဒီ sanction တွေနဲ့ပတ်သက်ပြီးတော့အဲ့ sanction တွေကလည်းအရေးကြီးတယ်။ဒီဥစ္စာ international pressure ကိုလုတ်တယ်ခုနပြောသမဲ့သူတို့ဝင်ငွေတွေကိုဖြတ်တောက်တယ်ဒါ logistics နဲ့ဆိုင်တယ်ပေါ့နော်စစ်တပ်ရဲ့ logistics ကိုဖြတ်တောက်တာနောက်ပြီးတော့စစ်တပ်ရဲ့ legitimacy ကိုလည်းထိခိုက်တယ် right အခုအချိန်မှာစစ်တပ်ကအရင်ပဲ legitimacy အရင်လိုချင်တယ်အဲကြောင့်မလို့လဲသူတို့ဒီခုလာမဲ့ဟိုဗာလဲအရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုပ်နေတာသူတို့ legitimacy မရရတဲ့နေရာရအောင်လို့ဆိုဒီ sanction တွေလုတ်လိုက်တဲ့အခါမှာအဲ့ legitimacy ဆိုတဲ့ဥစ္စာကိုထိခိုက်တယ်နောက်ပြီးတော့ logistic စစ်တိုက်တဲ့အခါမှာ logistic လိုတယ်အဲ့ logistic ကိုလည်းသူတို့ဖြတ်တောက်တယ်နော်ဘာလို့ဆိုဝင်ငွေလိုတယ်ဝင်ငွေကနေပြီးတော့ဒီဥစ္စာ you know သူတို့ weapon တွေဟိုတနတ်တွေဝယ်ရပေါ့နော်အဲ့ဒါတွေကိုဖြတ်တောက်နိုင်နေဆိုတော့အကြောင်းမလို့ဒီ sanction တွေကအရေးကြီးတယ် and ထိလဲထိရောက်ပါတယ်
ဒီ Burma Act ကမြန်မာနိုင်ငံကိုသူတို့ချမှတ်ထားတယ်မြန်မာပေါ်ချမှတ်ထားတဲ့ဒီလုပ်ငန်းစဉ်တွေပေါ့နော်အဲ့ဒီမှာအရေးကြီးဆုံးတစ်ချက်ဖြစ်တဲ့လက်နက်မပါတဲ့ဒီအကူအညီတွေကိုပေးရအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့ဒီမြန်မာတော်လှန်ရေးအင်အားစုတွေကိုသူတို့ဒီပံ့ပိုးပေးဖို့ဆိုတဲ့အချက်ပေါ့နော်အဲ့ဒီအပိုင်းကဘယ်လိုသုံးသပ်ပါလဲ
ပိုင်းကတော့နည်းနည်းလေးအားနည်းနေတယ်လို့ကျမတို့ထင်တယ်။သူတို့အများကြီးတော့အကူအညီပေးနေပါတယ်နန်းလီတော်အောင်မှာ။ဒါပေမဲ့ဒီအားနည်းနေတာကဘာမှအက်ကိုများသောအဖြစ်ပါလေဒီ support လုပ်ထားတာက Republican Congressman နဲ့ Senator တွေနော်။နောက်ပြီးတော့ပါလေဒီအခုမှ Biden administration ကြတော့Democratic Executive Branch ဆိုတော့အဲ့ဒီမှာနည်းနည်းလေးဟိုနေအမြင်မတူတာတွေရှိတယ်လို့ထင်တယ်ဆိုတော့အဲ့ဒီအောင်မလို့လဲဟိုတလောကပေါ့နော်ဒီ Mitch McConnell နဲ့သူ့ရဲ့အဖွဲ့တွေကဒီ Burma Act ကိုဘာကြောင့်အသေးချာအပြည့်အစုံပေါ့နော် implement လက်တွေ့မဖော်ဆောင်တာလဲဆိုတဲ့ဥစ္စာသူတို့ဟိုဗါလဲစာတောင်မှရေးလိုက်သေးတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခု Trump administration ကြတော့Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်ပို့ပြီးတော့ဒီ Burma Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုဗာလေလက်တွေ့ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ်အဲနောက်ပြီးတော့ဟို Marco Rubio ကလည်းအကယ်၍ Secretary of State ဖြစ်သွားမယ်ဆိုရင်နော်သူကလည်းဒီ Burma Act နဲ့ပတ်သက်ပြီးတော့အရင်ပဲပတ်သက်ထားတယ် support လည်းလုပ်ထားတယ်ဆိုတော့လေအဲ့ Burma Act ရဲ့ implementation မှာဒီ Biden administration ပို့ပြီးတော့ပြည့်ပြည့်စုံစုံလုပ်နိုင်မယ်လို့ကျွန်တော်ယူမှန်းထားတယ်ပေါ့နော်
အဲ့ညမှာဒီအခုလွတ်တော်သစ်မှာဒီ Republican ကြီးကြီးဆိုးမဲ့လွတ်တော်သစ်ပေါ့နော်။နောက်ပြီးတော့အစိုးရဆိုလို့ရှိရင်လေဒီ Republican ခေါင်းဆောင်ဖြစ်တဲ့သမ္မတ Trump ရဲ့အစိုးရဖြစ်လာတော့မှဆိုတော့လေတစ်ဖက်မှာကြတော့လေအဲသူတို့တွေကဒီ Republican တွေကဟိုပြည်ရင်းရေးပေါ့နော်။ဒီ American ရဲ့ပြည်ရင်းရေးကိုပဲပို့ပြီးတော့စိတ်ဝင်စားတာပို့ပြီးတော့အာယုံဆိုင်ပြီးလှုပ်ဆောင်မဲ့အတွက်မြန်မာအရေးမှာအားနည်းနိုင်တယ်ပေါ့နော်။ဆိုတော့ဒါမျိုးစိုးရိမ်မှုတွေလည်းရှိတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင့်။
ဒီဥစ္စာကတော့ဒီမြန်မာနိုင်မြန်မာဒီ US မှာနေနေတဲ့ diaspora တွေရဲ့เนาะမြန်မာတွေရဲ့လုပ်ငန်းတစ်ခုပဲဒီကိုက vote ကိုမှရှိနေတဲ့နေရဲ့ data တွေကဟိုဗာလဲကိုရဲ့ဗာလဲ representative တွေပေါ့เนาะကိုရဲ့အမတ်တွေကိုအသေးချာရှင်းပြနိုင်တယ်အများအား lobby လုပ်နိုင်တယ်အများအား advocate လုပ်နိုင်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအတွက်ပို့ပြီးတော့ဒီလိုမျိုးပို့ပြီးတော့အလေးထားလာနိုင်တယ်ပေါ့ဆိုဒီ US American system ကတည်တဲ့အတိုင်းပဲဒါသူ့ရဲ့ကို data က constituent ဆိုတဲ့ you know ကိုမဲပေးမဲ့လူတွေရဲ့ဟိုဆန္ဒကိုအမြဲတမ်းအမြဲတမ်းအလေးထားတယ်ဆိုတော့အဲ့ဒီဥစ္စာက US မှာရှိနေတဲ့ diaspora group တွေရဲ့ community မြန်မာ community တွေရဲ့ number one တာဝန်တစ်ခုပဲအဲ့ဒီအကြောင့်မလို့ဒီဟိုသူရဲ့ခုနပြောသလိုပဲဒါဒီသူတို့ရဲ့အမတ်တွေကိုသွားပြီးတော့ဟိုဗါလဲ lobby လုပ်တယ်စကားပြောရယ်သူတို့မှာဗါလဲသတင်းပေးမယ်ဆိုတော့အဲ့လိုမျိုးအများအားလုပ်နေလို့ရှိရင်ဒီမြန်မာ issue ကဒီ Congress မှာပေါ့နော်ပူပြီးတော့ဝင်ဖြစ်မယ်အဲ့ဒီက Congress ကနေပြတ်တဆင်ပေါ့နော် administration ကိုသူတို့ပူပြီးတော့ pressure ပေးနိုင်တယ် pressure ဆိုတာတဲ့ကိုပူပြီးတော့အသိပေးနိုင်မယ်ပူပြီးတော့လှုပ်ဆော်ပေးနိုင်တယ်ပေါ့နော်အဲနောက်တစ်ခုကြတော့အခုတလောမှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒီဆန္ဒတွေပြတာအရန်အဲ့ဒီဥစ္စာတွေကလည်းမြန်မာရဲ့ issue ကိုပေါ့နော်မြန်မာအကြောင်းကိုဒီ administration ရောဟိုနေ Congress မှာပူပြီးတော့အလေးထားအောင်လုပ်တဲ့လုပ်နည်းလုပ်ဟန်တွေလို့ပြောလို့ရတယ်ဆိုတော့မြန်မာအကြောင်းကိုဟိုဗါလဲပို့ပြီးတော့ focus လုပ်စေခြင်းရဲ့ဒီမှာရှိနေတဲ့မြန်မာပြည်သူမြန်မာဗါလဲ diaspora ပေါ့နော်အရန်အရေးကြီးတယ်
ဟိုဘာမအက်နဲ့ပတ်သက်ရင်တရုတ်ကလည်းသူ့သဘောထားကိုပုံဝင်လေးလေးထုတ်ဖော်ပြောဆိုတာတွေရှိရဆိုရင်တည်နေမှာလည်းဖော်ပြခဲ့တာမျိုးတွေရှိရပေါ့နော်ဥပမာဆိုရင်ဒီဘာမအက်ကြောင့်ဒီဟိုအတိုက်ခံအင်အားစုတွေပေါ့လေဒီတော်လှန်ရေးအင်အားစုတွေအထူးသဖြင့် NUG အမျိုးသားညီညွတ်ရေးအစိုးရတို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုဟိုတရားဝင်နာမည်တက်ပြီးတော့ဒါဒီဟိုပါပေါ့နော်ပံ့ပိုးမှုတွေပေးမယ်ဆိုတဲ့ပြဌာန်းချက်မျိုးတွေကိုထည့်သွင်းထားတဲ့အဟာဆိုလို့ရှိရင်အမေရိကန်ကဒါမြန်မာကိုအသုံးချတဲ့ပုံစံမျိုးပေါ့နော်ဒါဒီအတိုင်းပဲဟိုမြန်မာစစ်ကောင်စီဘက်ကတော့သူတို့သတင်းစာရှင်းလင်းပွဲမှာလည်းသူတို့ဒီသတင်းမီဒီယာတွေကိုသူတို့ထုတ်ဖော်ပြောဆိုတဲ့အခါမှာလည်းတရုတ်ကိုအားပြိုင်ဖို့အတွက်မြန်မာကိုဒါအသုံးချတယ်ဆိုပြီးတော့လည်းစစ်ကောင်စီကထုတ်ဖော်ပြောဆိုတာတွေရှိတော့ဒီဘာမအဲ့နဲ့ပတ်သက်ရင်ဒီတရုတ်နဲ့ဒီအမေရိကန်ရဲ့အနေအထားပေါ့နော်ဆိုတော့အဲ့ဘိုင်းကိုဘယ်လိုသုံးသပ်ပါလဲရှင်
ဒီဘာမအက်ကထွက်လာတာကဒီ overseas မြန်မာတွေရဲ့ you know တိုက်တွန်းမှုကြောင့်ဒီ overseas ဒီ US မှာရှိနေတဲ့မြန်မာ diaspora ပြည်သူ you know မြန်မာຫນွေဘွားတွေရဲ့စန္ဒကြောင့်မလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာလဲဘာကြောင့်လဲဆိုတော့ပြည်ထဲမှာရှိနေတဲ့ဟိုဗါ60ရာခိုင်နှုန်းလောက်ရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူပြည်သားတွေကလိုလားလို့ right ဆိုတော့ဒီဘာမအက်က American နဲ့ American ကထွက်လာပြီမဲ့အဲ့ဒီဥစ္စာကပြည်တဲ့ပြည်သူပြည်သားတွေလိုလားလို့ထွက်လာတဲ့ဥပဒေတစ်ခုလို့ပြောလို့ရတယ်တရုတ်အနေနဲ့ပေါ့နော်သူကကြတော့အများန်းလိုက်ပြီးတော့လိုက်ဖွဲ့ဆွဲနေအစတွေကလုပ်နေတယ် and but သူတို့လုပ်တဲ့လုပ်နီလုပ်ဟန်တွေကလည်းမြန်မာပြည်သူတွေအများဆုံးရဲ့လိုလားတဲ့ဥစ္စာနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်ဆိုတော့ကျမပြောမယ်ဘသူကဒီဥစ္စာအသုံးချနေတာလဲတရုတ်ကသုံးချနောက်ပြီးတော့ပြန်ပြီးကြည့်လိုက်သူတို့ရဲ့ယင်းနှိမ့်မြုပ်နှံမှုတွေမှာဘလောက်လောက်မြန်မာနိုင်ငံမှာရှိတဲ့တရားဇာတ်တွေထဲမှာနဘေးသူတို့တူဝါပြီးတော့အဲ့ဒီဥစ္စာတွေနဲ့ပတ်သက်နေတဲ့ဟိုပျက်စီးတဲ့ပေါ့နော်ဒီတဘာဝဘေးအန္တရာယ်တွေပါတယ်သူတို့လုတ်သွားတာ US ကလုတ်သွားတာမဟုတ်ဘူးနော်ဆိုတော့အဲ့ဒီဥစ္စာပြောတဲ့ဥစ္စာကျွန်မလုံးဝလက်မခံဘူးနောက်ပြီးတော့ဟို US ရဲ့ policy ကလည်းများသောအားဖြင့်နော်ဒီအာဆီယံနဲ့အဓိကထားပြီးတော့ပူးတွဲပြီးတော့လုပ်နေတာဒီ multilateral ဟိုနင်း ဟိုနည်းဟိုပါလေတကူရဲလုံနေတာမဟုတ်ဘူးဒါပေမဲ့ Burma Act နဲ့ပတ်သက်ပြီးတော့ကြတော့ဒီ Burma Act ကထွက်လာတာကပြည်သူလူထုလူလာချက်ချောင်မလို့ဒီကမြန်မာ diaspora တွေကเนาะဒီဥစ္စာကို lobby လုပ်ပြီးတော့ဟိုနည်းပါလေတောင်းဆိုလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာပြည်သူလူထုရဲ့လူလာချက်ပေါ့เนาะပြည်သူလူထုကို representative ဖြစ်သွားတယ်
တော်မီမီမွေးကပြောသားတဲ့ထဲမှာလည်းဒီအခုတက်လာမယ်အခုတာဝန်ယူတော့မယ်ဒီသမ္မတဒီရွေးကောက်ခံသမ္မတအာဒေါ်နယ်ထရမ့်အစိုးရလက်ထက်မှာနောက် Republican တွေကြီးစိုးမဲ့ကြီးစိုးထားတဲ့ဒီလွှတ်တော်တင်မှာဆိုလို့ရှိရင်ဒီ Burma Act နဲ့ပတ်သက်ပြီးပို့ပြီးတော့ဟိုလှုပ်ဆောင်လာနိုင်ပွဲရှိတယ်ဆိုတာမျိုးပေါ့မျှော်လင့်ထားတဲ့အပိုင်းမှာဟိုမြမရေးနဲ့ပတ်သက်ရင်ပို့ပြီးတော့ထိထိရောက်ဆောင်ရွက်ပေးဖို့ပေါ့လေအရေးတကြီးဆောင်ရွက်တဲ့အရာတွေနောက်ပြီးတော့အားနည်းနေတဲ့နေရာမှာပို့ပြီးတော့ဟိုထိရောက်အောင်ဆောင်ရွက်တင်တာတွေဘယ်လိုနေရာတွေလဲလို့မြင်လဲရှင့်
ဒီမှာနေနေပေါ့နော်မြေပြင်ကလူတွေကတော့ပြောနေတာပေါ့ဒီ Burma Act နဲ့ပတ်သက်ပြီးတော့ဒီတကယ်လက်တွေ့လုပ်တဲ့အခါမှာတော်တော်များများ training တွေပေးတာတွေရှိတယ်သူတို့တွေကပြောနေအခု training တော့သိပ်မလို့တော့ဘူးတဲ့သူတို့လိုအပ်တာကတကယ် material support ပေါ့နော်ဟိုနေ like communication equipment right ဒီဥစ္စာ communication equipment ကအရန်ရေးကြီးတယ်ဘာလို့လဲဆိုတော့ဒီ delivery of oh ဘာလဲ humanitarian aid တွေဘာတွေလုပ်တဲ့အခါမှာအဲ့ဒီဥစ္စာ you know communication လုပ်ပြီးတော့တယောက်နဲ့တယောက်နဲ့ဆက်ဆက်လို့လိုအပ်တယ်နောက်ပြီးတော့ early warning system ဘာလို့ဆိုတော့စစ်တပ်ကအခုကျွန်မအရင်ပဲပါလေ air strike တွေသုံးတယ်အဲ့ဒီ air strike တွေကိုဟိုနေ early warning system ရမယ်ဆိုရင်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့ detection အဲ့ဒါမျိုးအေးဆိုလို့ရှိရင်ပို့ပြီးတော့အသုံးဝင်လိမ့်မယ်လို့အမြေပြင်ကလူတွေကပြောနေတယ်ဆိုတော့အဲ့ဒီဥစ္စာကြီးပို့ပြီးတော့လေးထားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်ဒီ Burma Act ကပေါ့နော်ပုံပြီးတော့ထိရောက်နိုင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ Burma Act အတွက်ကရောအရေးကြီးဆုံးပေါ့နော်ကျမအတွက်ကတော့တန်ဖိုးအရှိဆုံးအချက်အလက်တစ်ခုကပတ်စံနဲ့မဆိုင်ဘူးအဲ့ဒါဘာဆိုင်လဲဆိုတော့သူတို့က EAO တွေကိုနော် Ethnic Armed Organization ကိုအတည်ပြုလိုက်တယ် recognize လုပ်လိုက်တာအဲ့ဒီဥစ္စာကတန်ဖိုးမဖြတ်နိုင်တဲ့အချက်အလက်တခုလို့မကျွန်မပြောချင်တယ်အရင်တော့ဒီဆိုတခါမှဒီ EAO တွေကိုဟိုနေ acknowledge လုပ်ထားတာမရှိဘူးဒီဥစ္စာဒီ Burma Act ကအတည်ပြုလိုက်တယ်ဆိုတော့အဲဒီသူတို့ရဲ့ profile ကမြင့်လာတယ်မြင့်လာတဲ့အတွက်ကြောင့်မလို့လေသူတို့ဒီ Federal Democracy မှာ negotiate လုပ်တဲ့အခါမှာเนาะအချင်းချင်း negotiate လုပ်မှာသူတို့ရဲ့ profile ကပိုတက်တယ်ဆိုတော့ negotiation ပါ power နည်းနည်းပိုတက်လာတာပေါ့เนาะဆိုတော့ဒီဥစ္စာရန်အရန်တန်ဖိုးရှိတယ်လို့ကျွန်မထင်ပါတယ်
။အခုလိုနေတဲ့မိခွန်းတွေကိုချိန်ပေးပြီးဖြေကြားပေးတဲ့ဒေါက်တာမီမီဘက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင့်
။ကျေးဇူးပါ။